မြန်မာနိုင်ငံတွင်းကတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကဥယျာဉ်စီတောင်းလာရောက်နေကြရတယ်။ဒုက္ခသည်9000လောက်ကိုနေရာရင်းပြန်ချဖို့အတွက်ထိုင်းအစိုးရကပန်းချမ်းမှာဖြစ်ကြောင်းတတိယတမဟာဒုတိယဗိုလ်ချုပ်ကြီးဗီဆက်ဆီဘန်ဆော့ကစက်တဘရီနေ့မှာပြောကြားခဲ့ပါတယ်။ဒါပေမဲ့ပြန်ရှင်တဲ့လူကိုယ်သာပြန်ပြီးပို့ပေးမှာဖြစ်ပြီးနေရာရင်းပြန်ဖို့အတွက်ဆင်းရဲဖြစ်နေသူတွေကိုသာတဖြည်းဖြည်းနဲ့ပြန်ပြီးပို့ပေးမယ်လို့လည်းပြောကြားခဲ့တာပါ။မြန်မာအစိုးရကလည်းသူတို့နေထိုင်ဖို့နေရာတွေကိုပြင်ဆင်ထားပြီးဖြစ်တယ်လို့လက်ရှိမြန်မာနိုင်ငံမှာပြုလုပ်နေတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့ငင်းကြိုင်းဆွေးနွေးပွဲတွေဟာလည်းအောင်မြင်မှုအတွက်အလားအလာတွေတွေ့နေရတယ်လို့လည်းသူကပြောကြားခဲ့ပါတယ်။ဒီဒုက္ခတွေအခုလိုပြန်တဲ့အတွက်အနေနဲ့မရှိစေဖို့နဲ့ကောင်းကောင်းမွန်မွန်အဆက်ဆံခံရအောင်အပြင်အခုလိုနေရာရင်းပြင်ရင်းဟာစိတ်ချလုံခြုံမှုနဲ့အတူသိက္ခာရှိရှိဖြစ်စေဖို့အတွက်အဓိကဦးစားပေးပြီးလှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒီဒုက္ခတွေရဲ့နေရာရင်းပြင်ရင်းအတွက်ထိုင်းစိုးရနဲ့အတူကုလသမဂ္ဂဒုက္ခတွေအရေးဆိုင်ရာ UNHCR ကငွေကြေးထောက်ပံ့ပြီးပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းလည်းပြောပါတယ်။ထိုင်းနိုင်ငံကဒုက္ခတွေစခန်း9ခုမှာနေထိုင်ကြတဲ့မြန်မာဒုက္ခတွေပေါင်း6,228ယောက်ရှိနေပြီးသူတို့ကိုတက်တဲ့တက်မဟာကနေစောင့်ရှောက်ထားတာဖြစ်ပါတယ်။